မြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်ထဲမှာမကြာသေးခင်နှစ်တည်းအတွင်းဖြစ်ပွားခဲ့တဲ့သွေးထွက်သံယိုပရိပခါတွေနဲ့ပတ်သက်လို့အစိုးရတာဝန်ရှိတဲ့သူတွေနဲ့ဆွေးနွေးဖို့နိုင်ငံတကာအစ္စလမ်ကောင်စီ OIC ရဲ့အတွင်းမှုချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအင်္ဂါနေ့မှာမြန်မာနိုင်ငံကိုသွားဖို့စီစဉ်နေပါတယ်။ဘာသာရေးလူမျိုးရေးကွဲပြားမှုအပေါ်အခြေခံပြီးတော့ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အဓိကထားဆွေးနွေးဖို့ရည်ရွယ်ထားတဲ့ခီးစဉ်အတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိပါတယ်။ OIC ရဲ့မြန်မာပြည်ခီးစဉ်အကြောင်းအပြည့်အစုံကိုတော့OIC တာဝန်ရှိတဲ့သူတွေကိုဆက်သွယ်မေးမြန်းထားတဲ့မက်အင်ဂျင်နိုင်ကပြောပြပေးပါအောင်ရှင်
။ကောင်းပါပြီရှင်။ OIC ခေါ်နိုင်ငံတကာအစ္စလာမ်ကောင်စီကိုယ်စားလှယ်အဖွဲ့မှအတွင်းမှုချုပ်အက်မန်လာဒင်၊အစ်ဆန်နိုဂလူးနဲ့အတူအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Saudi Arabia, Egypt, Turkey, Bangladesh, Indonesia, Malaysia နဲ့ Djibouti နိုင်ငံ9နိုင်ငံကနိုင်ငံသားရေးဝန်ကြီး9ဦးလိုက်ပါလာမှာဖြစ်ပါတယ်။ငါရဲ့ကြာမြင့်မြဲမြန်မာနိုင်ငံခီးစဉ်တွင်မှရခိုင်ပြည်နယ်ကပဋိပက္ခတွေတွင်ပြစ်မှတ်ထားခံခဲ့ရတဲ့ဆိုတဲ့မွတ်စလင်လူနည်းစုအခွင့်အရေးတွေဘလို့အကာအကွယ်ပေးနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့မြန်မာအစိုးရနဲ့တွေ့ဆုံစကားပြောမှာဖြစ်တယ်လို့ OIC ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOE ကိုပြောပါတယ
် Well you have government officials of OIC member states and they will meet with government officials of Myanmar government.
OIC အဖွဲ့ဝင်နိုင်ငံတွေကအစိုးရဝန်ကြီးတွေဟာမြန်မာအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံကြမှာပါအကြောင်းအရာတော်တော်များများဆွေးနွေးကြမှာဖြစ်ပါတယ်ဒီခီးစဉ်ဟာ OIC အနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီဆိုင်ရာကိစ္စတွေအတွက်တင်မခောက်ပါဘူးဒီအကူအညီတွေကိုဘယ်လိုပေးနိုင်တယ်လဲဆိုတာကိုလည်းဆွေးနွေးမှာပါပြီးတော့ဒီခီးစဉ်အတွင်းမှာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကို OIC ခေါင်းဆောင်ပိုင်းအနေနဲ့ပထမဦးဆုံးအကြိမ်တွားရောက်လေ့လာမှာဖြစ်ပါတယ်မြန်မာအစိုးရနဲ့လည်းဒီလူနည်းစုအခွင့်အရေးတွေနဲ့ပတ်သက်လို့ဘလို့အကာအကွယ်ပေးနိုင်တယ်လဲဆိုတာညှိနှိုင်းဆွေးနွေးမှာပါ
။ဒါအပြင်မြန်မာနိုင်ငံမှာ OIC ကိုယ်စားလှယ်ရုံးခွဲဖွင့်လှစ်ဖို့ကိစ္စလည်းအဓိကဆွေးနွေးဖို့ရှိတယ်လို့ OIC ပြန်ကြားရေးတာဝန်ခံက VOE ကိုပြောပါရယ်။မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုတိုင်းရင်းသားအဖြစ်အသိမှတ်ပြုထားခြင်းမရှိသေးတယ်လို့အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝင်ရောက်လာသူတွေဖြစ်တယ်လို့သဘောထားပါရယ်။OIC တွင်မှုချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့သမရဦးသိန်းစိန်တွေ့ဆုံဖို့ရှိမရှိဆိုတာမသိရသေးပေမဲ့နိုင်ငံသားဝင်ကြီးဦးဝနမောင်လွင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့နိုဝင်ဘာလ16ရက်နေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ OIC ရဲ့အခုတစ်ခေါက်ခီးစဉ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးဖို့မရှိပေမဲ့အနာဂတ်မှာဒီလိုမျိုးအကူအညီတွေဘယ်လိုပေးနိုင်တယ်လဲဆိုတာကိုမြန်မာအစိုးရနဲ့ဆွေးနွေးမှာဖြစ်တယ်လို့ OIC ရုံးရဲ့ပြောခွင့်ရအမျိုးသမီးကဆိုပါတယ
် We would love to help Myanmar government in any way since now
OIC အနေနဲ့မြန်မာအစိုးရကိုဘယ်လိုပဲဖြစ်ဖြစ်အကူအညီပေးကြပါတယ်။ဘာကြောင့်လဲဆိုတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်သူတို့ကြိုးပမ်းနေတာတွေကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့ဆောင်ရွက်နေတာတွေကိုမြင်တွေ့နေရပါတယ်။မြန်မာနိုင်ငံမှာတိုးတက်ပြောင်းလဲမှုတွေရှိနေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ဒါကြောင့်လဲရင်ဆိုင်နေရတဲ့ပြဿနာတွေကို OIC အနေနဲ့တွားပြီးတော့အကူအညီပေးကြတာပါ
။ခီးစဉ်အတွင်းမှာ OIC ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ကိုနိုဝင်ဘာလ15ရက်နေ့ဓမ္မမုတ်16ရက်နေ့မှာသွားဖို့စီစဉ်ထားပါတယ်။ OIC အတွင်းမှုချုပ်ကလည်းစက်တင်ဘာလတုန်းကနယူးယောက်မြို့မှာကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon နဲ့သူတွေ့ဆုံစဉ်မှာရိုဟင်ဂျာအရေးဆိုင်ရာပြဋ္ဌာန်းချက်ကိုအကောင့်ထဲဖော်ဖို့ဆွေးနွေးခဲ့တဲ့ကိစ္စအတွက်မြန်မာနိုင်ငံကိုသွားရောက်တာဖြစ်တယ်လို့သတင်းတောက်တွေကပြောပါရရှင်။